စစ်ကောင်စီတပ်နဲ့ကာကွယ်ရေးတပ်ဖွဲ့တွေတိုက်ပွဲတွေပြင်းထန်နေတဲ့မကွေးတိုင်းချောင်းမြို့နယ်တဲ့လေကြောင်းတိုက်ခိုက်မှုတွေအပြင်တန်ကြပ်ကာကားတွေနဲ့ပါနယ်မြေရှင်းလင်းချိန်နေအိမ်တွေမီးရှို့ခံရလို့ဒေသခံတွေပြောလို့ရကိုထွက်ပြီးတင်းဆောင်နေကြပါတယ်ဒေသခံတွေဖမ်းဆီးတပ်ဖြတ်ခံရတဲ့စကိုင်းတိုင်းဘူးတလင်ဘက်မှာလည်းစစ်ကောင်စီတပ်တွေကလိုက်လံနယ်မြေရှင်းလင်းနေပြီးတော့လေ 5ရက်နေ့ကစလို့ဒီကနေ့အောက်တိုဘာ28ရက်အထိစစ်တပ်ကစစ်တောင်းထိုးပြီးတော့နေမြေရှင်းလင်းနေတာဖြစ်ပြီးတော့ဒေသခံကာကွယ်တပ်ဖွဲ့တွေနဲ့လည်းတိုက်ပွဲတွေဖြစ်နေတာပါစစ်တပ်ဘက်ကလေကြောင်းကတိုက်ခိုက်တာအပြင်တန်ကြက်ကကားတွေနဲ့ပါမြေပြင်ကနေထိုးစစ်ဆင်နေတာလို့လည်းဒေသခံတွေကပြောပါတယ်နေမြေရှင်းလင်းခံနေရတဲ့နေရာအနီးမှာရှိတဲ့ကျေးရွာတွေကနေအိမ်တွေလည်းမိရှုခံရတာတွေရှိသလိုဒေသခံတွေလည်းဘေးလွတ်ရာတိမ်းရှောင်နေရပါတယ်စစ်တပ်ရဲ့လေကြောင်းတိုက်ခိုက်မှုတွေအပြင်တန်ကြက်ကကားတွေနဲ့ပါနေမြေရှင်းလင်းနေပြီးတော့နေအိမ်တွေမိရှုခံနေရတဲ့6မြို့နယ်တွေကအခြေအနေတွေကိုဒေသခံတဦးက VOA ကိုအခုလိုပြောပြပါတယ
်6မြို့နယ်နေရောကျေးရွာနဲ့ရမရွာနာမှာဖြစ်တာပေါ့စစ်ကြောင်း၄၅6ကြောင်းသိုးပဲအခုဆိုရင်တင်းကိုင်းနယ်ပါသွားနေသွားရလို့တနည်းနဲ့လန့်ပူရင်တော့လေကြောင်းတက်ခိုက်မှုဆိုရင်တနည်းအားအမိုင်းနဲ့ပြစ်တယ်မနည်းအားချက်ပိုက်တာနဲ့ပြစ်သွားတာအဲနေရဲတော့ယမပတ်ချက်လဲကတိုင်းဟိုကတော့မိုင်းရောက်6ရောက်လောက်ကပြီးနေတာပေါ့အင်ဂျီထုံးချီးပြီးတော့ကညာရှိရရွာကြီးယမဆိုရင်လဲ5500လောက်ကတော့အနည်းဆုံးရှိရရွာကြီးဟိုကနေရဲတော့ကနေစားပြီးမီးရှို့အနည်းဆုံးတောင်ရွာပေါ့နော်တောင်ပိုင်းလို့ခေါ်တောင်ရွာဘက်မှာမီးရှို့အခုယမရွာလဲယမရွာဘက်ကပေါ့နော်ယမနဲ့အတောင်ပိုင်းနေရာနဲ့ထိချက်နေရဘူးလေတောင်ငါကျန်းနေတာထိစပ်နေရောအပတ်တွေပါတာပေါ့ရမဘက်လည်းပါတယ
်စစ်တက်စစ်ကြောင်းရှိနေတဲ့အတွက်မီးလောင်နေတဲ့နေရင်အတိအကျကိုမသိရသေးသလိုစစ်ကောင်စီဘက်ကလည်းသတင်းထုတ်ပြန်တာမရှိသေးပါဘူးအရင်ကလည်းနရဲတော်နဲ့ရွာမကြီးရွာအနီးမှာတိုက်ပွဲတွေရှိခဲ့ဘူးပြီးတော့ဒီတစ်ခေါက်တိုက်ပွဲကတော့အပြင်းထန်ဆုံးဖြစ်တယ်လို့ဒေသခံတွေကပြောပါတယ်နှစ်ဖက်ထိခိုက်ကြဆုံးတာတွေရှိနေပြီးစစ်တက်ဘက်ကနေမြေရှင်းလင်းတာတွေဆက်လုပ်နေတဲ့အတွက်စစ်ရေးတင်းမာနေတယ်လို့လည်းကာကွယ်တပ်တွေကပြောပါတယ်စကိုင်းတိုင်းဘုဒ္ဓနယ်မြို့နယ်ထဲမှာဆိုရင်လေစစ်တပ်ကနေမြေရှင်းလင်းတာတွေဆက်လုပ်နေပါတယ်လက်ရှိအချိန်ထိဘုဒ္ဓနယ်မြို့နယ်၄မိုင်အကွာကပဲပစ်တော်ကြီးရွာမှာစစ်တပ်ကတက်ဆွဲထားပြီးလက်နက်နဲ့လူရင်အားဖြည့်တင်းတာတွေရှိနေတယ်လို့ဒေသခံတွေကပြောပါတယ်တိုက်ပွဲဖြစ်တာမရှိဘဲအုပ်ဖို့ကြီးရွာအနီးကိုလေကြောင်းကနေအောက်တိုဘာ28ရက်နေ့ကလည်းဘုံကျဲတိုက်ခိုက်သေးတယ်လို့ဘုဒ္ဓနယ်မြို့ဒေသခံတို့ကအခုလိုပြောပါတယ်ဒီနေ့
ကပဲပစ်တော်ရွာထဲမှာပါတယ်အဲ့ဒီရောမှာမြေရှိတယ်ဒီနေရာကိုမြင်ရတယ်နော်လေကြောင်းတည်းမြို့လို့ပြောတာကအုတ်ဖို့နီးတဝိုက်ပါနော်ဟိုလူလည်းမကြည့်ပါဘူးအဲ့ဒီနေရာတွေကကြားတဲ့ဆရာနာပါအဲ့ညာကိုရက်ကက်နှလုံးထားကြတယ်ပေါ့နော်ငါကတော့မျက်စိပြစ်တဲ့တကြီးကပြန်တက်ကြောင်းကြီးမှာတကြီးကနောက်မှဖွင့်တက်ပြီးမှအချာကြီးမှလောက်သွားတာပေါ့အေးတက်ဆိုးတဲ့နေရာနဲ့ဆိုအဲ့ဒါကငါတော့လေးမိုင်လောက်ချမ်းတာသူကြောင်းကတော့အင်အားလက်ရှိတိုးထားတဲ့အနေအထားကတော့ပြရတယ်ဟိုထပ်ကြည့်ရတာအနေနဲ့လည်းရှိတယ်လက်နဲ့အင်အားနဲ့ထပ်ကြည့်ရတာဖြစ်တယ်ဒီလောင်ကတော့ရွာတွေကတော့ကြီးရွာတွေကတော့ဟိုဆောင်ရတာအနည်းဆုံး6ရွာလောက်ရှိတယ်ပေါ့နော်ဟိုဆီမှာမှစီးပွားပွားဆောင်ပြီးမတည့်နေကြတဲ့ရွာတွေကတော့ဒီ2ရွာတော့3ရွာတော့အဲ့ဒီပေါ့နော်အဲ့ဒီသွားလာနေကြတယ်ဒီလိုရှိတယ်စစ်တေးကတော့ဒီမှာတော့အနည်းဆုံးတစ်ကောင်းဝန်းနေရာလည်းရှိတာမျိုးလေအကုန်ပေါင်းတယ
်စစ်တဲ့စစ်ကြောင်းဂျားဖြတ်တိုက်ခိုက်ခံရပြီးတဲ့နောက်အောက်တိုဘာ၄ရက်နေ့ကစလို့ဘုဒ္ဓလင်မြို့နယ်ထဲမှာနေမြေရှင်းလင်းနေတာဖြစ်ပြီးအရက်သားဒရာစင်ကျော်တက်ဖြတ်ခံထားရပြီးနေအိမ်900နီးပါးလည်းမီးရှို့ဖျက်ဆီးခံခဲ့ရပါတယ်။ဒါအပြင်စစ်တပ်နေမြေရှင်းလင်းတဲ့လမ်းတလျှောက်ဒေသခံတွေကိုစစ်ကြောင်းနဲ့တူဖမ်းဆီးသွားပြီးတော့ပြန်လွှတ်ပေးသူတချို့ရှိပေမဲ့လက်ရှိအချိန်ထိဒေသခံ90ကျော်ဖမ်းဆီးခံထားရတယ်လို့လည်းဒေသခံတွေကပြောပါတယ်။စကိုင်းတိုင်း၊မကွေးတိုင်း၊မန္တလေးတိုင်းစတဲ့ဒေသတွေရဲ့နေမြေရှင်းလင်းနေတဲ့စစ်စင်ရေးတွေကဒေသခံကာကွယ်တပ်တွေရှိတဲ့ဒေသတွေကိုသာချိန်မုံတိုက်ခိုက်တာသာဖြစ်တယ်ဆိုတာကိုစစ်ကောင်စီကတော့ခုခံပြောဆိုထားပါတယ်ရှင်။